Mingla nya ni gin phit cha ba si tota shin nya shin VOA American အတန်ရဲ့2018ခုနှစ်မေလ23ရက်တနင်္ဂနွေနေ့ညနေခင်း VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ American ပြည်အောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ1925ရုကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ဒီနေ့တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကိုကျမမြတ်စင်အောင်ကတာဝန်ယူတင်ဆက်သွားမှာပါရှင
်ကျမ Thank you ထိုက်ပါရှင်ပြင်သစ်နိုင်ငံပါရီမြို့လယ်မှာမနေ့ကဓားနဲ့တိုက်ခတ်ခဲ့သူဟာရုရှားနိုင်ငံဘွားပြင်သစ်နိုင်ငံသားဖြစ်တယ်လို့အနာပိုင်တို့ကပြောဆိုလိုက်ပါတယ်။အဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကအမှုဆက်ရှိမှုကိုစုံစမ်းစစ်ဆေးနေတယ်လို့ကြေညာပါတယ်။ဒီသတင်းနဲ့အတူထိတ်တန့်ရောက်သတင်းတွေကိုတော့ကိုသားညုံနဲ့အတူကြေညာပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီတနင်္ဂနွေညနေခင်းသောတာရှင်တွေနားဆင်ရမယ့်ထိတ်တန့်ရောက်သတင်းလွှာတွေမှာတော့ပြည်ရင်းစစ်အမြန်ဆုံးရပ်ဖို့ရန်ကုန်မြို့နယ်မှာငင်းချမ်းစွာလူတုစုဝေးဆန္ဒဖော်ထုတ်နေချိန်မှာဖမ်းဆီးခံရသူတွေကိုအာမခံနဲ့ပြန်လွှတ်ပေးလိုက်ပြီးဖြစ်ပါတယ်
။အဲရတဖွဲ့ရဲ့မနေ့ကဖမ်းဆီးရပုံစံကတော့လုံးဝသဘာဝမကျပါဘူး။အကြမ်းဖက်ပါတယ်။အဲတော့ main ကလေးတယောက်ကအကင်းတွေပဲပြစွာရဲမေတွေကိုယ်တိုင်ကပဲဒါကိုကျူးလွန်တာဖြစ်ပါတယ်။အဲဒီအတွက်သက်ဆိုင်ကဥပဒေရရဲမေတွေကိုပြန်တရားစွဲဖ
ို့လူမြောက်လာသူတူပြောသွားတာပါ။သတင်းပြည့်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်။ဒီသတင်းနဲ့အတူအခြားစိတ်ဝင်စားဖွယ်နိုင်ငံတကာသတင်းလွှာတွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိင်ကြီးထိုင်းနဲ့ကိုသားညွန့်ဦးတို့ကပြောပြပေးပါအောင်ရှင်
။ပြင်သစ်နိုင်ငံပါရီမြို့လယ်မှာမနေ့စနေနေ့ကဓားနဲ့တိုက်ခိုက်ခဲ့သူအမျိုးသားကရုရှားနိုင်ငံကမွတ်စလင်အများစုနေထိုင်ရာချက်ချင်းညာဒေသမှာ1998ခုနှစ်ကမွေးဖွားခဲ့သူပြင်သစ်နိုင်ငံသားဖြစ်တယ်လို့အနာပိုင်တို့ကပြောဆိုလိုက်ပါတယ်။အစွန်းရောက်ဝါဒီအဖြစ်စောင့်ကြည့်စင်းမှာထဲသွင်းခန်းထားတဲ့ဒီအမျိုးသားကပြစ်မှုကျူးလွန်မှုတဲ့နောက်ကျောင်းရာဇဝင်တော့မရှိပါဘူး။သူ့ရဲ့မိဘတွေကိုတော့စစ်စေးမေးမြန်းဖို့ရဲကထိမ့်သိမ့်ထားပါတယ်။တိုက်ခိုက်သူရဲ့နာမည်ကိုမထုတ်ပြန်သေးပါဘူး။တိုက်ခိုက်သူကလူ9ဦးကိုဓာတ်နဲ့ထိုးခဲ့တာဖြစ်ပြီးဒီထဲကအသက်29နှစ်အရွယ်အမျိုးသားတဦးသေဆုံးခဲ့ရပါတယ်။ကျန်းတဲ့4ဦးတို့ကတော့အသက်အန္တရာယ်မရှိတော့ဘူးလို့ပြည်ထရေးဝန်ကြီး Jared Colum ကဒီကနေ့ပြောပါတယ်။တိုက်ခိုက်သူကတော့ရဲတွေရဲ့လက်ချက်နဲ့အခင်းဖြစ်နေရမှာပဲတည်ဆုံသွားပြီးအခုလိုအရေးယူဆောင်ရွက်ခဲ့တဲ့ရဲတွေကိုချီးကျူးတဲ့အကြောင်းပြည်ထရေးဝန်ကြီးကပြောပါတယ်။ Islamic အစွန်းရောက် IS အဖွဲ့ကဒီတိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တယ်။တိုက်ခိုက်သူဟာသူတို့တပ်သားဖြစ်တယ်လို့အဖွဲ့ရဲ့သတင်းအေဂျင်စီကနေတဆင့်ပြောဆိုထားပါတယ်။တိုက်ခိုက်ခဲ့သူကလည်းတိုက်ခိုက်မှုအတွင်းအလ္လာဟ်ရှင်မြတ်ကကြီးမြတ်တော်မူတယ်လို့အဓိပ္ပာယ်ရတဲ့ Arab စကားလုံးအလာဟုအကဘာလို့အော်ဟစ်ခဲ့တယ်ဆိုပြီးမြို့တော်ရဲ့ရှင်နေဖရန်ဆွာမော်လင်းကသတင်းတောက်တွေကိုပြောပါတယ်ဒီအမှုကိုတော့အကြမ်းဖက်ဝါဒတိုက်ဖျက်ရေးအဖြစ်ရဲတပ်ဖွဲ့ကစုံစမ်းစစ်ဆေးသွားမယ်လို့လည်းရှင်နေမော်လင်းကပြောပါတယ်ရှင
်အင်ဒိုနီးရှားနိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ကခရစ်ယာန်ဘုရားကျောင်းသုံးခုမှာတနင်္ဂနွေနေ့ကဘုံကွဲမှုဖြစ်ပြီးတော့ဒါဟာ IS စစ်သွေးကြောအဖွဲ့ကိုအားကျအတည်ယူတဲ့ဂျမေးအာရှရူဒူလာအဖွဲ့လက်ချက်ဖြစ်တဲ့တန်တရားရှိတယ်လို့အင်ဒိုနီးရှားထောက်လိုင်းရေးအဖွဲ့ကပြောပါတယ်ဒီအတွက်သူတို့ဟာအချင်းအတန်ကြာယူပြီးတော့ပြင်ဆင်ခဲ့ကြတာလို့အင်ဒိုနီးရှားထောက်လိုင်းရေးအဖွဲ့ပြန်ကြားရေးအကြီးအကဲကပြောပါတယ်ဒါပေမဲ့လည်းဒီဘုံကွဲမှုဟာဘယ်သူလုပ်တယ်လဲဆိုတာကိုတော့ထုတ်ဖော်ပြောဆိုတာမျိုးကြီးညာတဲ့မျိုးတော့မရှိသေးပါဘူးဂျပားကျွန်းပေါ်ကဆာရာဘီယာမျိုးကအဲ့ဒီပောက်ကွဲမှုတွေအတွက်မှာလူ10ဦးထက်မနည်းသေဆုံးပြီးတော့42ဦးတန်ရထားပါတယ်ဆာဘီယာမျိုးပေါ်ကနောက်ထပ်ဖျားကြောင်တစ်ခုမှလည်းမပေါက်ကွဲသေးတဲ့ဘုံတလုံးကိုရဲကရှာဖွေတွေ့ရှိခဲ့တယ်လို့ရိုက်တာသတင်းတရမှာဖော်ပြပါတယ်ကနေဦးသတင်းတွေအရတော့ဒီပေါက်ကွဲမှုဟာအသေးခံဘုံခွဲတိုက်ခိုက်မှုဖြစ်တယ်လို့ဆိုပေမဲ့ရဲဘက်ကတော့ဒါကိုအတိအမပြုတ်နိုင်သေးပါဘူးဒီတိုက်ခိုက်မှုပေါ်မှာအင်ဒိုနီးရှားမွတ်စလင်အဖွဲ့အစည်းနဲ့ခရစ်ယာန်အဖွဲ့တို့ပူးတွဲပြီးတော့ပစ်တင်ရှုံချတဲ့ကြေညာချက်ထုတ်ပါတယ်ကမ္ဘာပေါ်မှာဘယ်ဘာသာတရားကမှအကြမ်းဖက်မှုကိုအားပေးခြင်းမရှိဘူးလို့အဲ့ဒီကြေညာချက်မှာဖော်ပြသလိုပဲဒီလိုမျိုးအစိုးရအကြမ်းဖက်ဝါဒဇေရီကိုကိုက်တွက်နှိမ့်နှင်းဖို့အတွက်အစိုးရအနေနဲ့ပြက်ပြက်သားသားလှိမ့်လင်းမြန်မြန်ဆွေးနွေးဖို့ကိုလည်းတိုက်တွန်းထားပါတယ်ဆာရာဘီယာမြို့မှာရှိတဲ့ခရစ်ယာန်ဘုရားကျောင်းအားလုံးကိုတော့ရဲကယာယီအဖြစ်ပေးဖို့အတွက်အမိန့်ထုတ်ထားပါတယ်အင်ဒိုနီးရှားနိုင်ငံရဲ့မြို့တော်ဂျကာတာမှာရှိတဲ့ခရစ်ယာန်ဘုရားကျောင်းတွေမှာလည်းမနက်ပိုင်းဝတ်ပြုဆူတောင်းမှုတွေကိုဖျက်လိုက်တယ်လို့ပဲဂျကာတာမြို့ကအတိတ်ကအထင်ကြီးကနေရာတစ်ဝိုက်မှာလည်းလုံခြုံရေးအထူးတင်းကျပ်ထားပါတယ်ဒါပေမဲ့လည်းဂျကာတာမြို့တော်မှာပါအကြမ်းဖက်တိုက်ခိုက်နိုင်ခြင်းချင်းချောင်းမှုမျိုးရှိမရှိဆိုတာကတော့ရဲဘက်ကသေးစိတ်ထုတ်ဖော်ပြောဆိုတာမျိုးမရှိသေးပါဘူးခင်ဗျာ
အာဖဂန်နစ္စတန်ရှေ့ပိုင်းဂျလာလာဘတ်မြို့မှာတော့လုံခြုံရေးတပ်ဖွဲ့တွေနဲ့သဘုံတွေကြားဘုံးဖောက်ခွဲမှုတွေအပြန်အလှန်ပစ်ခတ်မှုတွေအတွင်း၄ဦးသေဆုံးပြီးတခြားသူ20ဒဏ်ရာရထားတဲ့အကြောင်းတာဝန်ရှိသူတွေကပြောပါတယ်တနက်နေ့အပြန်အလှန်ပစ်ခတ်မှုတွေမဖြစ်ခင်နန်ကာဟာပြည်နယ်ဆိုင်ရာဘန္တာရေးဦးစီးဌာနအနီးမှာ ပေါက်ကွဲတန်နေကိုကြားခဲ့ချရတာပါဘသူလက်ချက်ဆိုတာတော့မသိရသေးပါဘူးရှင
်မြန်မာဆိုရဲ့ပြောစုဝကြီးတူကိုအာဂတိလက်စားမှုဆွဲချက်နဲ့စစ်ဆေးနေတယ်လို့သတင်းတွေထွက်ပေါ်လာခဲ့တဲ့နောက်မြန်မာနိုင်ငံအာဂတိလက်စားမှုတိုက်ပိတ်ကော်မရှင်အနေနဲ့စစ်ဆေးအဖွဲ့6ဖွဲ့ဖွဲ့ပြီးတော့စစ်ဆေးမှုဆက်ရှိမှုကိုစုံစမ်းစစ်ဆေးနေတယ်လို့ဒီကနေ့ကြေညာချက်ထွက်ပါတယ်ဒါပေမဲ့လည်းစုံစမ်းစစ်ဆေးစဲအမှုတွေအပေါ်မှာသေးစိတ်ထုတ်ပြန်တာမျိုးထုတ်ပြန်မှုမရှိဘူးလို့လည်းမြန်မာနိုင်ငံအာဂတိလက်စားမှုထိုက်ပြည်ကော်မရှင်ရဲ့ဒီကနေ့ထုတ်ပြန်ချက်မှာဖော်ပြပါရှိပါတယ်။စီမံကိန်းတဲ့ဗန်ဒိုင်းဝန်ကြီးဌာနပြည်တော်စုဝန်ကြီးဦးကျော်ဝင်းရဲ့နေအိမ်တွေကိုအာဂတိလက်စားမှုတိုက်ပြည်ကော်မရှင်နဲ့အခြားအာဏာပိုင်အဖွဲ့အစည်းချို့ကဝင်ရောက်စစ်ဆေးရှာဖွေမှုတွေရှိခဲ့တယ်လို့သတင်းတွေမနေ့ကတည်းကထွက်ပေါ်ခဲ့တာပါ။ဒီပေါ်မှာအာဏာပိုင်တွေဘက်ကအတည်ပြုထုတ်ပြန်တာမျိုးမရှိသလို VOA ကနေပြီးတော့တိကျအတည်ပြုလို့လည်းမရသေးပါဘူး။ဒီကိစ္စနဲ့ဆက်နွယ်ပြီးတော့စီးပွားရေးလုပ်ငန်းရှင်အချုပ်ကိုအာဂတိလက်စားမှုတိုက်ဖြည့်ကော်မရှင်ကနေပြီးတော့ခေါ်ယူမေးမြန်းတာမျိုးရှိနေတယ်လို့တော့စီးပွားရေးအတိုင်းဝိုင်းတွေဘက်ကသတင်းရပါတယ်။ဒီကော်မရှင်ကိုတော့ကနဦးအဖြစ်လက်ပေးလိုက်ယူမှုပပျောက်ရေးကော်မရှင်ဖြစ်တဲ့2014ခုနှစ်သမရဦးသိန်းစိန်လက်ထက်မှာစတင်ဖွဲ့ခဲ့တာပါ။ NLD အစိုးရတက်လာပြီးတဲ့နောက်ပိုင်းအစိုးရစင်စင်ရဲ့အာဂတိလက်စားမှုတွေကိုလက်မခံဘူးဆိုပြီးတော့အာဂတိလက်စားမှုတိုက်ဖြည့်ကော်မရှင်ဖြစ်တဲ့2018ခုနှစ်မှာအမည်ပြောင်းလဲဖွဲ့စည်းခဲ့ပါတယ်။အဲ့ဒီမှာတော့ရခင်ပြည်အောင်စုဝန်ကြီးဟောင်းဦးအောင်ချီကိုအုတ်ထအဖြစ်ထားပြီးတော့ပြန်လည်ဖွဲ့စည်းခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့ဧပြီလတုန်းကတော့ဒီ FTA အစားတောက်နဲ့စီးပွားကုတ်ကဲဦးစီးဌာနရဲ့ညွှန်ကြားမှုချုပ်ဒေါက်တာတန်းထွတ်ကိုအာဏာအလွဲသုံးစားပြုပြီးတော့အာဂတိလိုက်စားခဲ့တယ်ဆိုတဲ့စွဲချက်နဲ့အာဂတိလိုက်စားမှုတိုက်ပိတ်ကော်မရှင်ကနေပြီးတော့တရားစွဲအရေးယူခဲ့ပါတယ်ခင်ဗျာ။
ကန်တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်ဗီအိုမြန်မာပိုင်းအစီအစဉ်ရဲ့တင်းငွေနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်အီရန်နိုင်ငံတွင်လူပေါင်း3,000နေထိုင်တဲ့မြို့တွေရွာတွေကနေအစ္စလာမ်ရဲ့အစွန်ရောက် IS စစ်သွေးကြွတွေကိုပြီးခဲ့တဲ့နှစ်မှာတိုက်ထုတ်နိုင်ခဲ့ပြီးနောက်မှာတော့အစိုးရအသက်ဖွဲ့စည်းနိုင်ရေးပထမဆုံးအချိန်ဖြစ်တဲ့လွတ်တော်သစ်ကိုအီရတ်ပြည်သူတွေမဲပေးခဲ့ကြပါတယ်စစ်သွေးကြွအဖွဲ့တွေနဲ့ကင်ဝေးပြီးလွတ်လပ်မှုငြိမ်းချမ်းမှုကိုလိုချင်တယ်လို့ပြောဆိုထားတဲ့မဲဆန္ဒရှင်ဆာလီကတော့ပြီးခဲ့တဲ့၄နှစ်တာအတွင်းလက်ရှိအစိုးရကဘာမှဖြစ်ဖြစ်မြောက်မြောက်မလုပ်နိုင်ခဲ့ဘူးလို့ပြောဆိုပြီးထွက်ပေါ်လာမဲ့အစိုးရတစ်ကတော့ကောင်းမယ်လို့မျှော်လင့်တဲ့အကြောင်းပြောပါတယ်။ဆာလေးလိုပဲတခြားသောခတ်လူမျိုးစုမဲဆန္ဒရှင်တွေကတော့လက်ရှိဝန်ကြီးချုပ်ဟိုက်ဒါအယ်အဘဒီကိုမထောက်ခံကြပါဘူး။ဝန်ကြီးချုပ်အဘဒီအစိုးရကပြီးခဲ့တဲ့နှစ်အတွင်းနိုင်ငံရေးမပြေလည်မှုဖြစ်ခဲ့ပြီးနောက်ပိုင်းကတ်ဒစိမ့်တစ်ပိုင်းကိုပိုင်အုတ်ချုပ်ခွင့်ရဒေသကထိန်းချုပ်ထားတဲ့နေမျိုးတွေကိုသိမ်းယူခဲ့တယ်လို့ကတ်လေစိတ်ကိုလည်းပိတ်ပစ်ခဲ့တာပါ။တခြားအီရတ်ပြည်သူတွေချမ်းမှာတော့ဝန်ကြီးချုပ်အဘဒီကIS စစ်သွေးကြွတွေကိုနှိမ့်နှင်းခဲ့သူအဖြစ်ရှုမြင်ကြပြီးဝင်ကြီးချုပ်အဖြစ်ဆက်ပြီးတော့တာဝန်ထမ်းဆောင်ရေးထောက်ခံကြပါတယ်။ရွေးကောက်ပွဲမှာဦးဆောင်နေသူတွေထဲမှာတော့ဝင်ကြီးချုပ်ဟောင်းနိုရီအယ်မာလီကီနောက် IS စစ်သွေးကြွတွေကိုအီရတ်တပ်ဖွဲ့တွေနဲ့အတူတိုက်ခိုက်ခဲ့တဲ့ရှီယာပြည်သူစစ်တပ်ဖွဲ့ဟာရှက်ရှာဘီရဲ့ခေါင်းဆောင်တဦးဖြစ်သူဟာဒီအယ်မာမီရီတို့လည်းပါဝင်ပါတယ်။လက်ရှိဝင်ကြီးချုပ်အဘဒီကိုလူကြိုက်များနေပေမဲ့လည်းဝင်ကြီးချုပ်အဖြစ်ရွေးကောက်ခံရမလားဆိုတာကတော့အချိန်စောနေပါသေးတယ်။အစိုးရဖွင့်နိုင်ရေးအတွက်ကလက်နဲ့ချီပြီးတော့ဆက်ဆက်ညှိနှိုင်းကြရအောင်မယ်လို့ခန့်မှန်းထားကြပါတယ်ရှင်
။အနောက်ဒီမိုကရေစီနိုင်ငံတွေကရွေးကောက်ပွဲတွေကိုရုရှားနဲ့အခြားအာဏာရှင်နိုင်ငံတွေကဝင်ရောက်နှောက်ယှက်မှုတွေကိုဆုံးသတ်ဖို့ဆိုပြီးတော့နိုင်ငံတကာကော်မရှင်တစ်ခုဖွဲ့စည်းလိုက်ကြပါတယ်။နီတိုးဖွဲ့ရဲ့အတွင်းမှုချုပ်ဟောင်းဖြစ်တဲ့ Anders Fogh Rasmussen နဲ့ American ပြည်တွင်းလုံခြုံရေးဝန်ကြီးဟောင်း Michael Chertoff တို့ပူးတဲ့ဥထားလုပ်ပြီးတော့ဖွဲ့စည်းတဲ့ TCEI လို့အတူကောက်ခေါ်တဲ့ Atlantic တစ်ဖက်တစ်ချက်နိုင်ငံများရဲ့ရွေးကောက်ပွဲဆိုင်ရာကော်မရှင်ဟာတောက်ကြနေတော့က Washington DC မှာသတင်းစာရှင်းလင်းပွဲတရားလုပ်ပါတယ်။ဒီကော်မရှင်ရဲ့အဓိကနောက်ခံဖြစ်လာတဲ့အကြောင်းကတော့2016ခုနှစ် American ရွေးကောက်ပွဲကိုရုရှားကနှောက်ယှက်ခဲ့တာဖြစ်တယ်လို့ပူးတဲ့ဥထားတူဖြစ်တဲ့ Rasmussen က VOA ရုရှားအစီအစဉ်ကိုပြောပါတယ်။ဒါမဲ့လည်းကော်မရှင်ရဲ့လုပ်ငန်းတွေဟာအမေရိကန်တစ်ခုတည်းအတွက်သာမကဘဲနဲ့ဥရောပနိုင်ငံတွေအတွက်ပါဖြစ်တယ်လို့ဆိုပါတယ်2020ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမတိုင်ခင်မှာဘယ်တခြားဒီအနောက်နိုင်ငံတွေမှာရွေးကောက်ပွဲအခု20ကျော်ရှိနေတာမို့လို့ဒီအပေါ်မှာစင်ခေါ်မှုတွေရှိနေပြီးတော့ဒီအတွက်ကော်မရှင်ကိုဖွဲ့စည်းခဲ့တာလို့ကော်မရှင်ရဲ့ဥက္ကဋ္ဌ Rasmussen ကပြောပါတယ်ရုရှားနဲ့အခြားအာဏာရှင်တွေဟာဒီအနောက်နိုင်ငံတွေရဲ့ဒီမိုကရေစီစနစ်ကိုဝင်ရောက်အနှောက်ယှက်ပြုခြင်းအဖြစ်ကမ္ဘာဒီမိုကရေစီနိုင်ငံတွေကိုအားနည်းလောက်အောင်လုပ်ဖို့ရည်မှန်းတာဖြစ်တယ်။ဒါကိုခွင့်ပြုထားလို့မရဘူးလို့လည်းကော်မရှင်ဥက္ကဋ္ဌ Rasmussen ကပြောခဲ့ပါတယ်။အမေရိကန်ပြည်ထောင်စုရဲ့2016ခုနှစ်ရွေးကောက်ပွဲစည်းဝေးကာလတွေမှာ ငွေကြေးဝန်ကြီးဟောင်းဟီလာရီကလင်တန်ကိုသူ့ရဲ့ပြိုင်ဘက်သမ္မတလောင်းဒေါ်နယ်ထရန့်အနိုင်ရစေဖို့အတွက်ရုရှားသမ္မတဗလာဒီမီယာပူတင်ကတိုက်ရိုက်ညွှန်ကြားခဲ့တယ်လို့အမေရိကန်ထောက်လှမ်းရေးတိုင်ဝမ်ကမနှစ်ကလေးကသုံးသပ်ချက်ထုတ်ထားပါတယ်။ဒါပေမဲ့လို့သမ္မတထရန့်ရဲ့ရွေးကောက်ပွဲစီရင်အဖွဲ့ကရောရုရှားဘက်ကပါဒီဆွဆွဲချက်ကိုညှဉ်းဆဲထားပါတယ်ခင်ဗျာ။
2018ခုနှစ်အတွက် Eurovision အဆိုပြိုင်ပွဲမှာတော့ Israel နိုင်ငံက Netta Bazaline ကသူမရဲ့ Try ဆိုတဲ့တခြင်းနဲ့ဘိုးဆွဲသွားပါတယ် Eurovision အဆိုပြိုင်ပွဲမှာတော့နိုင်ငံပေါင်း43နိုင်ငံပါဝင်ရှင်ပြန်ညာပြီးတကဘာလုံးကပွဲကြည့်ပရိသတ်တွေကဆုံးဖြတ်တာဖြစ်ပါတယ
် Britain ပြည်မှာကြီးရဲ့မိဖြစ်သူ Harry နဲ့ဇနီးလောင်း American ရုပ်ရှင်သမင်းသမီး Meghan Markle နှစ်ဦးလက်ထပ်ဖို့အတွက်တရားဝင်သဘောတူညီချက်ပေးတဲ့ Elizabeth ဘီမားကြီးကိုယ်တိုင်လက်မှတ်ထိုးထားတဲ့သပိုင်းဝင်မှတ်တမ်းကိုစနစ်ချင်းကထုတ်ပြန်ပါတယ်အဲ့မှတန်းထဲမှာတော့ Elizabeth ဘီမာကြီးကိုရင်ရဲ့လက်မှတ်နဲ့ပိုးချိုးမြင်နဲ့တွဲထားတဲ့တော်ဝင်အမှတ်တစ်စစ်ကိုလည်းတွေ့ရပါတယ်။ Britain ထီးနန်းအရိုက်အရာဆက်ခံဖို့6မြောက်နေရာမှာရှိတဲ့ Mr. Harry က American ရုပ်ရှင်မင်းသမီး Meghan နဲ့လာမယ့်စနေနေ့ကျရင်တော့နှစ်ပေါင်း1000ဒီပါကြာသမိုင်းဝင်နန်းတော်ဖြစ်ခဲ့တဲ့ Windsor ရဲတပ်မှာလက်ထပ်ထိမ်းပြဖို့ရှိနေရပါခင်ဗျာ
ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိင္ကြီးထိုင်တဲ့ကိုသားညွန့်ဦးတို့ကပြောပြခဲ့ကြတာပါအခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်အရင်ဦးဆုံးတော့မြန်မာနိုင်ငံဆိုင်ရာထိတ်တန်းရောက်သတင်းတစ်ပုဒ်ကိုတင်ပြပေးမှာပါပြည်တွင်းစစ်အမြန်ဆုံးရပ်ဖို့ရန်ကုန်မြို့လယ်မှာငြိမ်းချမ်းစွာလူမှုစုဝေးဆန္ဒဖော်ထုတ်နေခြင်းဖမ်းဆီးခံလိုက်ရသူတွေကိုအာမခံနဲ့ပြန်လွှတ်ပေးလိုက်ပြီဖြစ်ပါတယ်အခုလိုငိမ့်ချင်းစွာဆန္ဒပြသူတွေကိုအရက်ဝတ်တွေဘက်ကအကြမ်းဖက်ဖမ်းဆီးခဲ့တဲ့အပေါ်တပ်ဆိုင်ရာကစုံစမ်းဖော်ထုတ်ပေးဖို့လွှတ်တော်ကိုယ်စားလှယ်တွေကတောင်းဆိုသလိုတီစဲဥပဒေနဲ့အညီငိမ့်ချင်းစွာစုဝေးဆန္ဒပြဖို့အကြောင်းကြားခဲ့ပေမဲ့တပ်ဆိုင်ရာကခွင့်မပြုခဲ့လို့ဖြစ်လာတဲ့အကျိုးဆက်တွေကိုဥပဒေကြောင်းအရရင်ဆိုင်ကြဖို့အသင့်မှာပဲလို့လည်းငိမ့်ချင်းစွာလူမှုလှုပ်ရှားမှုဥဆောင်သူတွေကပြောပါတယ်အသေးစိတ်ကိုမတ်စုမွန်စူးစီးတင်ပြထားပါတယ်
တိုင်းရင်းဒေသကစစ်ပွဲတွေအများဆုံးရပ်ဖို့နဲ့တိုက်ပွဲတွေတွင်ပိတ်မိစစ်ပြေးဒုက္ခသည်တွေရဲ့အရေးမနေ့စနေညနေပိုင်းတုန်းကရန်ကုန်တိုင်းတာမွေမြို့နယ်ထဲမှာငိမ့်ညံစွာလူမှုစုဝေးဆန္ဒထုတ်ဖော်တဲ့အချိန်မှာရဲလုံခြုံရေးတပ်ဖွဲ့ဝင်တွေဘက်ကအင်အားသုံးပိတ်ဆို့တားဆီးခဲ့တယ်လို့လူစုခွဲပြန်ချိန်ရောက်မှအရက်ဝတ်တွေကအင်အားသုံးပြီးအကြမ်းဖက်ဖမ်းဆီးခဲ့တဲ့အတွက်ဥဆောင်သူတို့အပါအဝင်ဆန္ဒထုတ်ဖော်သူကိုဦးဖမ်းဆီးခံလိုက်ရပါတယ်အခုဆိုရင်တော့ဗဟန်းမြို့နယ်ရဲစခန်းကနေပုံမှန်20နဲ့အမှုဖွင့်ထားပြီးအာမခံနဲ့ပြန်လွှတ်ပေးလိုက်ပြီးဖြစ်ပါတယ်သူတို့ကိုမတရားဖမ်းဆီးရတဲ့အပေါ်တံပြန်တရားစွဲဆိုသွားမှာဖြစ်တယ်လို့လည်းလွတ်မြောက်လာသူတွေကပြောပါတယ်
ပုံမှန်20နဲ့စခန်းအခုအာမခံရပါတယ်အဲရဲတပ်ဖွဲ့ရဲ့မနေ့ကဖမ်းဆီးရပုံစံကတော့လုံးဝသဘာဝမကျပါဘူးအကြမ်းဖက်ပါတယ်အဲ main ကလေးတယောက်ကိုအကိုင်းတွေပြပြစွာရဲမေတွေကိုယ်တိုင်ကပဲဒါကိုကျူးလွန်တာဖြစ်ပါတယ်အဲဒီအတွက်သက်ဆိုင်ရာအဥပဒေရရဲမေတွေကိုပြန်တရားစွဲဖို့အစီအစဉ်ရှိပါတယ်
ကျွန်တော်တို့ဒီနေ့ဟိုဒီဗဟန်းရဲစခန်းနေပြီးတော့ကျွန်တော်တို့ကျွန်တော်တို့ချုပ်တဲ့ယမန်ထူချီခွင်းနဲ့ကျွန်တော်တို့ဒီနေ့ဆက်လိုက်ပါတယ
်ကျွန်တော်တို့ဒီနေ့ဖြစ်စဉ်ကတော့ရဲစုကြီးဥပဒေနဲ့ကျွန်တော်တို့တရားစွဲတယ်ဆွဲပြီးတော့ဒီဘန်းစခန်းနေပြီးတော့ချုပ်လို့ပေါ့ချုပ်လို့နဲ့ကိုပိုင်ခံကျွန်တော်တို့မေးတယ်ပေါ့အာမခံမဲ့လူရှိလားကျွန်တော်ပြောတယ်အာမခံမဲ့လူကျွန်တော်တို့ကတခြားလူတူတယောက်ရဲ့အာမခံခြင်းနဲ့ယက်တီနိုင်ယက်တီတဲ့လူမဟုတ်ဘူးကျွန်တော်တို့ခုံသိခါရကျွန်တော်တို့ကိုယ်တိုင်ယက်တီနိုင်တယ်အဲ့တော့ကျွန်တော်တို့ကိုပိုင်အာမခံတယ်ထွက်လို့ရတယ်ဆိုထွက်မယ်မဟုတ်ဘူးတော့မထွက်နိုင်ဘူးလို့ပြောတယ်မှာကိုပိုင်အာမခံပေးတယ်အဲ့တော့ကျွန်တော်တို့ဟိုလွတ်မြောက်လာတာပေါ့ကျွန်တော်တို့ကတော့15ရက်အတွင်းမှာတရားရုံးကိုတင်နိုင်အောင်ကြိုးစားမယ်တကယ်လို့တရားရုံးကို15ရက်အတွင်းမတင်နိုင်ဘူးဆိုရင်ဒီကျွန်တော်တို့ဆွဲထားတဲ့ကျွန်တော်တို့ဆွဲမဲ့ဆိုတဲ့ပုံမှန်ကပြက်ပြဲသွားပြီလို့သူကပြောတယ်
ရန်ကုန်တိုင်းလွတ်တော်ကိုယ်စားလှယ်တွေဘက်ကတွားရောက်တွေ့ဆုံညှိနှိုင်းဆောင်ရွက်ခဲ့တယ်လို့ကိုတိုင်းသွားခဲ့တဲ့ရန်ကုန်တိုင်းဒေသကြီးမင်္ဂလာတောင်ညွတ်လွတ်တော်ကိုယ်စားလှယ်ဦးရန်အောင်ကအခုလိုပြောပြပါဗျ
။မတိယညားဆိုတော်တော်လေးလေးစိတ်ထဲမှာမတက်မတာခံစားကြရတယ်။အိုးဟိုပို့လိုက်ဒီပို့လိုက်တရားနဲ့ချင်းမငယ်ဆက်ဆံတာတွေလည်းကျွန်တော်ရဲဝယ်ကြုံတွေ့ခဲ့ရတယ်။နောက်ဆုံးကြတော့မှဟိုတောင်ညွတ်ရဲစရာမှလာပြီးတော့ထားတယ်ပေါ့နော်။ဒါနဲ့ပတ်သက်ပြီးဖြည့်ရှင်းပုံကတော်တော်ကြီးကိုရုပ်ပြက်စင်ပြနိုင်လို့နေကြ။အဲ့ဒီတော့စိတ်ထဲမှာလည်းမတက်မတာဖြစ်တယ်အဲ့ဒီတော့ကျွန်တော်တို့ဒီနေ့မနေ့တော့တရင်ချက်လက်ဒီစီစဉ်သွားပါတယ်သွားတဲ့ရည်ရွယ်ချက်ကပူပေါင်းပြီးတော့ညှိနှိုင်းပြီးတော့အမှန်တရားကိုရှာဖွေတဲ့ပုံစံနဲ့ကျွန်တော်သွားတာပါအမှန်ကရရှိဖို့ပေးချောက်တော့ဆန္ဒထားပါတယ
်ဒီမိုကရေစီစံနှုန်းနဲ့အညီနိုင်ငံသားတိုင်းလွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်ရှိသလိုငြိမ်းချမ်းစွာဆန္ဒပြနေတဲ့သူတွေကိုအရက်ဝတ်တွေဘက်ကအခုလိုအကြမ်းဖက်ဖမ်းဆီးခဲ့တာကတော့အစိုးရနဲ့ပြည်ထရေးရဲ့ပုံရိပ်ကိုထိခိုက်စေတဲ့အတွက်ဖြစ်စဉ်ကိုတပ်ဆိုင်ရာကဥပဒေနဲ့အညီဆောင်ရွက်ပေးဖို့လွှတ်တော်ကိုယ်စားလှယ်တွေဘက်ကတိုက်တွန်းခဲ့တယ်လို့ဥယျာဉ်ကပြောပါတယ
်အခုအရက်ဝတ်တွေဝင်မိထိုးချိတ်တဲ့ကိစ္စဗျဘူတာကအရင်တော့ပုံရိပ်ဆိုးတွေကိုပြန်မြင်စေတယ်ဗျအဲ့တော့ကျွန်တော်မေးတယ်ဒီလူတွေကလူတွေလဲဆိုတော့မဟုတ်တဲ့နယ်ရင်းနေလို့ပြောတယ်ဗျဒါပေမဲ့အတော်တော်များမယုံကြဘူးဘာကြောင့်မယုံကြလဲဆိုတော့တချို့တလေကအရင်တော့ပွဲတွေမှာလည်းမြင်ဘူးတွေ့ဘူးတဲ့လူတွေဖြစ်နေတယ်ဆိုလိုချင်တဲ့ရက်တက်ပွဲရဲ့ပုံရိပ်လည်းကြာစင်းနေတယ်ဗျကျွန်တော်ပြောတာက 哦，这种有交叉比较弯弯比较，上岸里的钱嘛，你保险交你确实钱的，不过明年起来再给交几多钱，也得不起的呢，我都给起来的呢，也得不有交农民，不能够上岸打一下了。我到时候也得不也保险股的提给起来的，但我要这种能要的，他妈能要了吧？这三样不过的嘛，比较变大钱了呢，提前上岸没有的多的呀，啊你嘛。就是三个坡度的，这坡的没没变，这家坡也在起，这底坡的哟，哎，就把旁边有的啦。啊，这个那把有的不如也有装的，他这里塑料骨头，但我西头的呀，边边当当的等你想想，青年白骨六百八的，比如我们青年白骨这路线，就那走啊坡也包一股，七八的嘛，七八的，啊，你不要讲我们了，就那路青年人的这边当当特别难摸的，我们不要，故意当我们不来。
爷爷说，露露家三大土坡是这个，但三亚我这样为张家比三大边给他披露，啊，苦了没得呀，潘子给的包。乌布里呢？你宋山坡头背部呢？乌布里早也十来人才多家买路嘞。人家说路路路项目五上都五撇的，没得上上来一个表娃嘞。
第二问题啊，乌布里咱上个客家边买嘞，第二说看下嘛为什么嘞？说说人三亚嘛吧，人三亚嘛吧，人三亚说嘞，咱过个家嘞，楼中楼也占过，楼上个嘞是占过，嘛出去多家嘛吧哈。
明啦，到牛也是看嘛，天天看他呀，比如啊，库本汉也是看啊你，阿妈看嘞，路苗拉都过家咯，过天。ထပိုင်ကိုစရာတွင်မခေစန္ဒမြတ်ကျော်အုပ်စိုးပိုင်ဖိုးစိုးရဲထွန်းတွင်မထထားတွင်လည်းကိုပြေဖြိုးနိုင်လို့ဖြစ်ပါတယ
်မဆုမွန်တင်ပြပေးခဲ့တာပါအခုဆက်ပြီးအမေရိကန်ပြည်ထောင်စုရဲ့ယထာသမိုင်းအပြောင်းအလဲအကျဉ်းကိုတင်ဆက်ပေးကြပါတယ်အမေရိကန်ပြည်ထောင်စုမှာမိသားတွေကို1828ခုနှစ်ကစတင်အသုံးပြုခဲ့တာပါအဲဒီတုန်းကတော့မေရီလန်းပြည်နယ်မှာပဲရှိသေးပြီးယထာရှည်က25ကီလိုမီတာပဲရှိပါတယ်ဒီနေ့ခေတ်မှာတော့အမေရိကန်ကယထာတွေဟာအရန်ကိုပြောင်းလဲသွားပြီးတော့ခင်မီမြန်ဆန်ပြီးတက်တောင့်တက်တာရှိပါတယ်။ Maxine Moss ကခေါ့ဖ်တင်းပေးပို့ထားပြီးကိုငင်းချန်းကပြောပြမှာပါ
။ American ပြည်တော်စုရဲ့ပထမဦးဆုံး Don Tam လို့ခေါ်တဲ့ရင်းနှွေးငွေ3မြတ်ထားကို Baltimore မြို့မှာစတုံးနေတာပါ။အဲ့ဒီအချိန်တုန်းကအရန်မြန်တယ်လို့သတ်မှတ်ထားတဲ့အမြန်တုန်းကတနိုင်ကိုကီလိုမီတာ20နှုန်းနဲ့ပြေးခဲ့တာပါ။အဲ့ဒီရထားနဲ့သွားရင်အရန်မြန်လုံးတဲ့အတွက်အမြင်နဲ့အကြအာယုံတွေပါဆုံးရှုံးနိုင်တယ်လို့သတင်းစာတွေကရေးခဲ့ပါတယ်။ Courtney Wilson ကပြတိုင်းညွှန်ကြားမှုပါ
။ Just take a look at this. I mean this looks like a
ဒါကိုကြည့်လိုက်ပါ။ဒါကအမေရိကန်ကံတော်ဝင်ယထာလုံးပုံစံနဲ့ဒူပါတယ်။ယထာတန်လမ်းပေါ်ပြေးဖို့တံပီးနဲ့ဆက်ထားတာပါ
။ကျွန်တော်တို့သိတဲ့အမေရိကန်မိယထာတွေရင်းနှွေးငွေကောင်းပုံစံဖြစ်လာဖို့ကနောက်ထပ်10နှစ်လောက်ကြာပါတယ်။ BNO ဆက်ကောင်း25ကဒီပြတိုင်းရဲ့တန်ဖိုးအရှိဆုံးရေသနာတစ်ပါးပါ။ American ပြည်တွင်းစစ်မှာမြောက်ပိုင်းကပြည်တော်စုတက်တွေနဲ့အထောက်ပံ့တွေပို့ဆောင်ပေးခဲ့ပြီးသမရလင်ကွန်းရဲ့ကျန်းသစ်စာချိန်ဆိုတဲ့နေရာလဲဖြစ်ခဲ့ပါတယ်20ရာစုအတွင်းမှာတော့ရင်းနှွေးငွေဆက်ကောင်းတွေဟာရုပ်ရှင်တွေထဲမှာပါလာပါပြီ Raintree County ရုပ်ရှင်ထဲမှာ Elizabeth Taylor နဲ့နောက်ပြီးတော့ Wild West ရုပ်ရှင်ထဲမှာ Will Smith တို့လိုရုပ်ရှင်တွေနဲ့အတူတခြားရုပ်ရှင်တွေကလည်းရေပန်းစားအောင်လုပ်ခဲ့ပါတယ်ရင်းနှွေးငွေမိရထားဆက်ကောင်းတွေကိုမတုံးတော့တဲ့နောက်ပိုင်းအနုပညာလက်ရာတစ်ခုဖြစ်လာပါတယ
် So as you look at it at this beautiful machine
ဒီတိတ်လာတဲ့စက်ကြီးတွေကိုကြည့်လိုက်ပါတယ်အပြင်ဆင်တွေဆေးတုပ်ထားတာတွေကလုတ်ချေသားထားတာတွေပြောင်လဲနေတဲ့ဂျေးတွေပါအမေရိကန်ယထာလမ်းနေပေါ်မှာမပြေတော့ဘူးဆိုပေမဲ့ဒီ1896ခုနှစ်ကထုတ်ခဲ့တဲ့ရင်းနှွေးငွေ3ဆက်ကောင်းကအမေရိကန်နောက်ဘက်ပိုင်းကိုလမ်းဖွင့်ပေးခဲ့တာပ
ါအမေရိကန်နောက်ဘက်ကိုရောက်ဖို့ကအပြောလွယ်ပေမဲ့အလုတ်ခတ်ပါတယ်အင်ဂျင်ဆက်ကောင်းတွေအတွက်နွားအုပ်တွေအပါအဝင်အတားအဆီးတွေကအမျိုးမျိုးပါဒါကြောင့်လည်းအခုလိုနွားဖယ်ရှားတဲ့ပစ္စည်းမျိုးတွေကိုယထာတွေမှာတက်ထားရတာပါ1930ပြည့်နှစ်တွေမှာတော့ဆက်ကောင်းတွေဟာရှေးဟောင်းပုံစံကနေအာကာသယာဉ်ပုံစံဖြစ်လာပါတယ်1948ခုနှစ်မှာကမ္ဘာအကြီးဆုံးနဲ့စွမ်းအင်အများဆုံးရေနွေးငွေ့သုံးဆက်ကောင်းပုံစံမျိုးကိုစတုံးနေပါပြီကြောင်မီးသွေးအဖြစ်တင်ထားတဲ့ယထာတွေရာကြောကိုအသာလေးစွဲနိုင်တာပါစွမ်းအားတွေတက်အသွင်ပြင်းတွေပြောင်းလာခဲ့ပေမဲ့လည်းရင်းနှွေးငွေ့ခေတ်ကကုန်သွားခဲ့ပါပြီ
Name the Jersey Central Lines number 1000
Jersey Central Line number 1000မှာဒါကဘာမှအရေးကြီးဆုံးဆက်ကောင်းတစ်ခုဖြစ်ပါလေ။ဘာလို့လဲဆိုတော့အူဆုံးရဲ့အူဆုံးဖြစ်လို့ပါ။ဒီဆက်ကောင်းထဲမှာရှိတဲ့ဒီဇယ်အင်ဂျင်ကရင်းနှွေးငွေ့3အင်ဂျင်ကြီးကိုအဆုံးသတ်လိုက်တာဖြစ်ပါလေ
။1950ပြည့်နှစ်တွင်မှာတော့လေကြောင်းဆက်သွယ်ရေးနဲ့အဝေးပြေးမော်တော်ကားလမ်းကွန်ရက်တွေအလင်းအမြန်တိုးတက်လာခဲ့ပြီးရထားနဲ့ခီးသွားဖို့ကအရင်ကလောက်အရေးမပါတော့ပါဘူး။ခုချိန်မှာတော့အမြန်ယထာတွေကိုအမေရိကန်ပြည်တော်စုအရှေ့ပိုင်းမှသာတွေ့ရမှာပါယထာတွေဟာအရင်တုန်းကလောက်ရေပန်းမစားတော့ပါဘူးအကြောင်းတစ်ခုကတော့လေကြောင်းကခရီးသွားတာဟာအရင်ကထက်ပိုမြန်ပြီးပိုဈေးသက်သာလာလို့ပါဒါပေမဲ့ယထာတွေအတွက်အမေရိကန်မှာမျှော်လင့်ချက်ရှိပါသေးတယ် SpaceX တီထောင်သူ အီလွန်မတ်စ်ကဟိုက်ပါလူးလို့ခေါ်တဲ့အမြန်ရထားစနစ်ကိုတည်ဆောက်နေပြီးတနအီကို1200ကီလိုမီတာအထိတွားနိုင်မယ်လို့ညွှန်လင့်ထားပါတယ်ခင်ဗျာ
ကိုငိမ့်ချန်းစီစဉ်တင်ဆက်ပေးခဲ့တာပါသောတာရှင်တွေအခုနားဆင်နေရတာက VOA American အတန်ရဲ့တနင်္ဂနွေညနေခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။အခုဆက်ပြီးသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါဦးမယ်။ကမ္ဘာပေါ်မှာတနည်းတခြားများပြားလာနေတဲ့စွန့်ပစ်ပစ္စည်းတွေအတွက်စွန့်ပစ်ဖို့နေရာခက်ခဲလာတာနဲ့အမျှဒီပစ္စည်းတွေကိုပြန်လည်အသုံးပြုဖို့ကြိုးပမ်းမှုတွေလည်းပုံများလာပါတယ်။တဘာဝပတ်ဝန်းကျင်အတွက်အန္တရာယ်ဖြစ်စေနိုင်တဲ့စွန့်ပစ်ပစ္စည်းတွေကိုပြန်လည်အသုံးပြုပြီးဒီဇိုင်းပုံစံအမျိုးမျိုးနဲ့အလှဆင်အိမ်တောင်ပရိဘောဂတွေဘယ်လိုဖန်တီးကြသလဲဆိုတာကိုVOA သတင်းတော့ဇလာတီကာဟုတ်ပေးပို့တဲ့သတင်းကိုမခင်ဖြူထွေးကတင်ပြပေးပါမယ်
။ကမ္ဘာပြည်ကြီးပေါ်မှာစွန့်ပစ်ပစ္စည်းတွေတနည်းတခြားပုံမများပြားလာနေပြီးတော့အများစုကသဘာဝအတိုင်းပုတ်သွေးဆွေးမြေ့ဖို့မလွယ်ကူသလိုအန္တရာယ်ဖြစ်စေနိုင်တဲ့ပစ္စည်းတွေပါ။ဒီလိုပစ္စည်းတွေကိုစွန့်ပစ်ဖို့အတွက်နေရာပိုးပြီးတော့ခက်ခဲလာတာကြောင့်ဓာတ်တွေကိုမစွန့်ပစ်ခင်မှာပြန်လည်အသုံးပြုနိုင်မယ့်နည်းလမ်းတွေကိုလည်းရှာဖွေလာကြပါတယ်။ဒီအထက်မှာတော့ဒီဇိုင်းပညာရှင်တွေလည်းပါပါတယ်။စွန့်ပစ်ပစ္စည်းတွေကိုသုံးပြီးဒီဇိုင်းလျာသစ်တွေကိုဖန်တီးကြတာပ
ါ Sustainability and using repurposed materials is a big trend in our industry.
ရရှိခံမှုနဲ့စွန့်ပစ်ပစ္စည်းတွေပြန်လည်အသုံးပြုဖို့ကိုကျွန်တော်တို့စိတ်အုံမှာအဓိကထားလုပ်ပါတယ်။ American ဂျင်းဝတ်ထည်ဒီဇိုင်နာတွေစီကနေစုဆောင်းရရှိတဲ့စွန့်ပစ်ပိတ်ထည်တွေနဲ့ acrylic polymer နဲ့ပေါင်းစပ်ပြီးတော့ဂျက်ပြားတွေလုပ်တာအလားတူစိုက်ပျိုးရေးလုပ်ငန်းတွေကထွက်တဲ့ကောက်ရိုးနဲ့ acrylic polymer ရောစပ်ပြီးတော့ဂျက်ပြားလုပ်တာတွေရှိပါတယ်။acrylic polymer နဲ့ပေါင်းစပ်ဖန်တီးရတာကတော့ဘားဆိုင်စပွဲတွေရိုးရိုးစပွဲမျက်နှာပြင်တွေနဲ့တခြားသုံးဆောင်ပစ္စည်းတွေအများပြားရဲ့အပြင်ပိုင်းအလှမျက်နှာပြင်တွေအတွက်သုံးနိုင်ဖို့အတွက်ပ
ါ Torso Surfaces Company ပါရှင် Jeff Southwell ပြောသွားတာပါဟိုတယ်နဲ့စားသောက်ဆိုင်တွေအတွက်အခန်းအလှပြင် pre-book ပစ္စည်းတွေထုတ်လုပ်တဲ့လုပ်ငန်းရှင်တွေနဲ့ဒီဇိုင်နာတွေအတွက် Los Angeles မြို့မှာလုပ်တဲ့ကုန်စည်ပြပွဲကိုတော့ Botic Design West Company ကကမ္မကဋ္ဌလုပ်ကျင်းပတာပါဒီပြပွဲမှာစွန့်ပစ်ပစ္စည်းတွေကနေဘယ်လိုအသုံးဆောင်ပစ္စည်းတွေကိုထုတ်လုပ်ထားသလဲဆိုတာတွေ့နိုင်တယ်လို့ Botic Design West Company က Mary Scoviak ကပြောပါတယ
် We bring together more than 300 vendors.
ဈေးရောင်းတဲ့သူ300ကျော်နဲ့ဒီဇိုင်နာ3000ကျော်ဒီပြပွဲမှာစုစည်းထားပါတယ်။ဟိုတယ်နဲ့စားသောက်ဆိုင်လုပ်ငန်းတွေအတွက်နောက်ဆုံးမဘလို့ကုန်စည်သစ်တွေရှိနေတယ်ဆိုတာကိုရှင်းလင်းပြောပြရတဲ့သူတွေလည်းရှိပါတယ်။ဒါပြင်လာကြည့်တဲ့သူတွေကိုလည်းဒီပစ္စည်းတွေကိုသူတို့ကိုယ်တိုင်ထိတွေ့ခံစားရစေချင်ပါတယ်။ဒါကြောင့်မလို့ဒီပရိဘောဂတွေကိုဒီဇိုင်နာတွေဖန်တီးတဲ့နေရာတွေလည်းပြသထားပါတယ်
။ဒီဇိုင်နာတွေအနေနဲ့အသုံးမလိုတော့တဲ့ပစ္စည်းတွေကနေနောက်ဆုံးပေါ်စားသစ်တဲ့ဈေးကပစ္စည်းတွေကိုထုတ်လုပ်နိုင်တယ်လို့ Austria Crystal Company Swarovski နဲ့အတူလက်တွဲအလုပ်လုပ်နေတဲ့ Rhode Island ပြည်နယ်အခြေဆိုင် Orion HD Company ကဈေးကွက်တာဝန်ခံ Laura Kaiflan ကပြောပါတယ်။
They're using crystals in architecture to bring luxury.
ဒီတို့ကလက်ရည်မှာ crystal ကြောက်သုံးလေးတွေကိုသူတို့ကသုံးပါတယ်။အထူးသဖြင့်အလင်းအားကိုသုံးပြီးတော့အစစ်မမြင့်ဇင်ခံပစ္စည်းတွေဒီဇိုင်းလက်ရာတွေထုတ်လုပ်တာပါ။အော့စကာပွဲမှာ Derek McLean အလှဆုံးဒီဇိုင်းလုပ်ဖန်တီးခဲ့တဲ့အယောင်တွေတစ်ဖြက်ဖြက်လက်နေတဲ့စင်မြင့်ကြီးကိုမြင်ရတယ်လို့မျိုးခေတ်သစ်ပုံစံမီးယောင်တွေနဲ့ထူးထူးခြားခြားအလှဆင်ဖန်တီးနိုင်ဖို့ကလည်းတကယ့်ကိုအရေးကြီးပါတယ်
။ Swarovski Company နဲ့ Orion HD Company တခုဟာဒီ Swarovski Crystal အလှကြောက်တုံးပေါင်း55,000တောင်ကိုသုံးပြီးတော့ဒီနှစ် Hollywood Academy စုပေးပွဲစင်မြင့်ကိုတာဝန်ယူအလှဆင်ဖန်တီးခဲ့ကြတာပါ။အခု Los Angeles မြို့မှာဈေးပါတဲ့စားတောက်ဆိုင်တဲ့ဟိုတယ်လုပ်ငန်းများဆိုင်ရာဆွေးနွေးပွဲနဲ့ကုန်စည်ပြပွဲဟာအမေရိကန်ပြည်ထောင်စုကနေဒါနဲ့မက္ကဆီကိုနိုင်ငံတွေကဝယ်ယူသူတွေကိုအဓိကရည်ရွယ်ရောက်ချဖို့အတွက်ဆိုပေမဲ့လည်းကမ္ဘာတဝန်းကဒီလိုလုပ်ငန်းလုပ်ကြိုက်ချသူတွေကိုပါဆွဲဆောင်နိုင်ခဲ့တာဖြစ်ပါတယ်ရှင်
။မခင်ဖြူထွေးပြောပြသွားတာပါ။ဒီစီစဉ်ရဲ့နောက်ဆုံးသတင်းလွှာအဖြစ်ကြားမှာကတော့ Starbucks Coffee ဆိုင်ဝန်ထမ်းတွေကလူမဲတွေအပေါ်လူမျိုးရေးခွဲခြားဆက်ဆံတယ်လို့စွပ်စွဲခံရပြီးနောက်လူမျိုးရေးနဲ့ပတ်သက်တဲ့အသိပညာတွေကိုဆိုင်ဝန်ထမ်းတွေကိုပေးဖို့ရှိတဲ့အတွက် American တလွားမှာရှိတဲ့ထောင်နဲ့ချီတဲ့ Starbucks ဆိုင်တွေကိုမေလ29ရက်ကစပြီးပိတ်ထားမယ်လို့ Starbucks Company ကကြေညာလိုက်ပါတယ်။ VOA သတင်းတောက်ဇလာတီကဟုတ်သတင်းပေးပို့ထားတာကိုတင်ပြပေးပါမယ်ရှင်။ Philadelphia မှာရှိတဲ့ Starbucks Coffee ဆိုင်ကလူမဲနှစ်ဦးကိုရဲတွေခြံရံပြီးအပြင်ထုတ်လာတဲ့ Video File ထွက်လာအပြီးမှာမကြည်နဲ့သူတွေဟာစုဝေးဆန္ဒပြခဲ့ကြပါတယ်။သူတို့နှစ်ဦးဟာတငယ်ချင်းကိုထိုင်ဆောင်နေတာဖြစ်ပြီးသူတို့အထက်ကတဦးကအိမ်သာအသွားမှာဆိုင်ဝန်ထမ်းတွေကတခုခုမဝဲရင်ဆိုင်ထဲကထွက်သွားဖို့ပြောခဲ့တယ်လို့သူတို့ရှေ့နေကဆိုပါတယ်။သူတို့နှစ်ဦးဆိုင်ထဲကထွက်သွားဖို့ညှင်းဆန်တဲ့အတွက်ရဲကိုဖုန်းဆက်ခဲ့တာပါလို့ရဲအရာရှိတဦးကပြောပါတယ်
။ Three different warnings to leave suggest that there
ဆိုင်ထဲကထွက်သွားဖို့3000ကျော်တင်သတိပေးခဲ့တာဖြစ်ပြီးတော့အလောတကြီးနဲ့ဆုံးဖြတ်ခဲ့တာမဟုတ်ပါဘူး။
coffee ဆိုင်တွင်နဲ့စားတောက်ဆိုင်တော်တော်များများမှာလာရောက်စားသုံးသူတွေကိုသာအင်တာအသုံးပြုခွင့်ပေးပြီးအင်တာတကားကိုပိတ်ထားလေးရှိတဲ့အတွက်အင်တာအသုံးပြုခြင်းရင်တော့ဒါမှမဟုတ်တကားကုန်နံပါတ်ကိုတောင်းယူရလေးရှိပါတယ်ဒါကို Starbucks မှာလာရောက်လေးရှိတဲ့စားသုံးသူတို့ကအခုလိုပြောပါတယ
် I've gone into this very Starbucks and asked for the bathroom code got the bathroom code used the bathroom so thank
you Starbucks coffee ဆိုင်မျိုးမှာအင်တာတကားကုန်နံပါတ်တောင်းပြုရဲကုန်းနံပါတ်ရပြီအင်တာသုံးပြီးကျေးဇူးတင်ကြောင်းပြောပြီးတော့ပြန်ထွက်လာခဲ့တာပဲ
ဘာမှမဝယ်ပဲကော်ဖီဆိုင်မှာနာယီပေါင်းများစွာထိုင်ပြီးကွန်ပျူတာအသုံးပြုသူတွေလည်းအများကြီးရှိပါတယ်လို့နောက်ထပ်စားသုံးသူတူကဆိုပါတယ
် I sat in there the other day for an hour no one asked me to order anything or leave
ကျွန်မလည်းတနေ့ကအဲ့ဒီဆိုင်မှာအကြာကြီးထိုင်နေတာဘာမှမလဲလို့ဘယ်သူမှလာမမေးသလိုထွက်သွားဖို့လည်းဘယ်သူမှမပြောပါဘူး
Philadelphia က Starbucks ဆိုင်ကဒီဖြစ်ရပ်ကိုလူမှုကွန်ရက်မှာအတော်များများသတိပြုမိခဲ့ကြပေမဲ့ California ကအလားတူဖြစ်ရပ်တစ်ခုကိုတော့သတိမပြုမိကြပါဘူးဘာမှမမှားသေးပဲအင်တာအသုံးပြုခွင့်မပေးနိုင်ဘူးလို့သူကပြောပေမဲ့သူ့အနောက်ကစောင့်နေတဲ့လူပြည်ကိုတော့ဘာမှမဝယ်သေးပဲအင်တာကုတ်နံပါတ်ပေးလိုက်တယ်လို့ California မှာနေတဲ့ Brandon Ward ကပြောပါတယ
် You should abide by those guidelines for everyone.You can't sit here and segregate things. So you might as well just put on the store what your
policy. Lanjan jet di sikan jet di lai na zee chin lu myo yi khwe cha de mu le. Da ma mho sikan ta khu a naw ma lu phyu mya atwet lu da yee pi lo sai ma kat tha paw.
Starbucks company ga di phit ye a paw taung man ga bi tu ye sai a long ga manager ri go lu myo yi ne patet de ati pinya tin nan ri pe twa me lo Starbucks company ye a lou a mu saung chou Kevin Johnson ga pyo ba de.
Going to do with our store managers not only around the guidelines but training around unconscious bias.
Site manager တွေကိုသိပညာသင်တန်းတွေပေးဖို့ရှိပါတယ်။လမ်းညွှန်ချက်တွေကိုသေချာသိဖို့အပြင်ကိုယ်တိုင်သတိမမှုမိတဲ့ပုံကိုယ်ရေးခွဲခြားမှုတွေကိုကင်တွယ်ဖို့သင်တန်းပေးသွားမှာပါ။အခုလူကြီးမင်းနဲ့ဖြစ်ရမျိုးကမဖြစ်သင့်ပါဘူး။
America မှာ Starbucks company ကလဲပတ်နေတဲ့ coffee ဆိုင်ပေါင်း 8,000 ကျော်ရှိပါတယ်လို့တင်ပြသွားပါတယ်ရှင်။တင်းင်းတွင်နေညနေခင်းသတင်းလွှာတွေကိုနားဆင်ခဲ့ကြရတာပါအခုတော့သတင်းချင်းချုပ်ကိုမတ်တန်ကြီးထိုက်ကပြောပြပေးပါအောင်ရှင
်ပြည်သူနိုင်ငံပါရီမြို့လယ်မှာမနေ့စနေနေ့ကဒန်းနဲ့တိုက်ခိုက်ခဲ့သူအမျိုးသားကရုရှားနိုင်ငံကမော်စနေအများစုနေထိုင်ရာချက်ချင်းညာဒေသမှာ1998ခုနှစ်ကမွေးဖွားခဲ့သူပြင်သစ်နိုင်ငံသားဖြစ်တယ်လို့အနာပိုင်တို့ကပြောဆိုလိုက်ပါတယ်အစွန်ရဝါဒီအဖြစ်စောင့်ကြည့်စင်းမှာထဲသွင်းခံထားတဲ့ဒီအမျိုးသားကပြစ်မှုကျူးလွန်မှုတဲ့နောက်ကျောင်းရာဇဝင်တော့မရှိပါဘူး။သူ့ရဲ့မိဘတွေကတော့စစ်ဆေးမေးမြန်းဖို့ရဲကထိမ့်သိမ်းထားပါတယ်။တိုက်ခိုက်သူရဲ့နာမည်ကတော့မထုတ်ပြန်သေးပါဘူး။အင်ဒိုနီးရှားနိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ဆူရာဘာရာကခရီးယန်ဖျားချောင်း၃ခုမှာတနင်္ဂနွေနေ့ဘုံးကွဲမှုဖြစ်ပြီးအနည်းဆုံး12ဦးသေဆုံးပြီး42ဦးဒဏ်ရာရတယ်လို့ရဲကပြောပါတယ် IS စွန့်ရောက်အဖွဲ့ကသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုထားပါတယ်မြန်မာစွန့်ရပြည်တော်စုဝင်ကြီးတူကိုအဂတိလိုက်စားမှုဆွဲချက်နဲ့စစ်ဆင်းနေတယ်လို့သတင်းတွေထွက်ပေါ်လာတဲ့နောက်မြန်မာနိုင်ငံအဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်အနေနဲ့စစ်ဆေးရေးအဖွဲ့6ဖွဲ့ဖွဲ့ပြီးစစ်ဆေးမှု78မှုကိုစုံစမ်းစစ်ဆေးနေတယ်လို့ကြေညာချက်ထွက်လာပါတယ်ဒါပေမဲ့လည်းစုံစမ်းစစ်ဆေးစေအမှုတွေအပေါ်အသေးစိတ်ထုတ်ပြန်မှုမရှိဘူးလို့လည်းမြန်မာနိုင်ငံအခရီးလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ရဲ့ဒီကနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်စီမံကိန်းနဲ့ဘဏ္ဍာရေးဝန်ကြီးဌာနပြည်တော်စုဝန်ကြီးဦးကျော်ဝင်းရဲ့နေအိမ်တွေကိုအခရီးလိုက်စားမှုတိုက်ဖျက်ရေးကော်မရှင်နဲ့တခြားအနာပိုင်အဖွဲ့အစည်းတချို့ဝင်ရောက်စစ်ဆေးမှုတွေရှိတယ်လို့လည်းသတင်းတွေထွက်နေပါတယ်ရှင
်သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ပြောပြသွားတာပါဒီညနေအစီအစဉ်ထုတ်လုပ်ရေးမှုကမတ်စုမွန်ဖြစ်ပြီးအတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Voitech Zonyet ဖြစ်ပါတယ်။ VOA American အတန်ညာဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16.25ရိုးကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်မများသတင်းအောင်ပါရှင်။
This program has come to you from the Voice of America, Washington.
။